ဒီတစ်ပတ်တော့အင်းနီချင်းတရုတ်နိုင်ငံမှာဖန်လုံအင်းဓာတ်ငွေထုတ်လွှင့်မှုတွေတိတိတသားကျော့ကြလာတယ်။စွန့်ရင်ဆိုင်ရာလှုပ်ဆောင်မှုတွေအကြောင်းကိုပြောပြပါမယ်။ရာသီဥတုပြောင်းလဲပြီးကမ္ဘာကြီးပုံနွေးလာတဲ့အကြောင်းပြောကြတဲ့အခါမှာ2015ခုနှစ်ပထမနှစ်ဝက်အတွင်းလူအများစိတ်အဝင်စားဆုံးကတရုတ်ပြည်မှာဘာတွေဖြစ်နေပြီလဲဆိုတဲ့အကြောင်းပါ။ဟုတ်ပါတယ်တရုတ်ပြည်မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်မှုပမာဏဟာ2015ခုနှစ်ပထမ4လပိုင်းမှာတင်5ရာခိုင်နှုန်းထိုးပြီးကျသွားတာကိုမမျှော်လင့်မဲတွေ့ရတယ်လို့ Greenpeace International အဖွဲ့ရဲ့စမ်းစစ်ချက်မှာဖော်ပြထားပါတယ်တိုက်ခိုက်2000ကစပြီးတရုတ်နိုင်ငံဟာဆင်းရဲရင်းကနေရုန်းထွက်ဖို့အတွက်ကြိုးစားရင်းလိုအပ်တဲ့လက်စစ်တန်းအားအပူဓာတ်တွေရဖို့အတွက်စစ်မှုလုပ်ငန်းတွေမှာတန်ချိန်ဘီလီယံနဲ့ချီတဲ့ကြောင်မီးသွေးတွေကိုလောင်စာဖြစ်နေတုံးကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုနှုန်းကလည်းတက်ပြီးရင်တက်လာကြတာပါ။ကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ထံွယ်ထုတ်ဆောင်နိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးနိုင်ငံဆွမ်းရင်3ပုံ2ပုံဟာကြောင်မီးသွေးကနေရနေတာဖြစ်ပါတယ်။တက်ကြွေ2030အထိဒီတိုင်းထိုးပြီးတက်နေမယ်လို့အများကခန့်မှန်းထားကြတယ်လို့ဒါဟာကမ္ဘာကြီးပုံနှင်းမှုအတွက်ရင်းနှီးစရာဖြစ်သတ်မှတ်ကြပါတယ်။ဒါပေမဲ့အခုတော့တရုတ်နိုင်ငံမှာကြောင်မီးသွေးအတုံးကိုရုတ်ရက်လျှော့ပြီးချလိုက်တာနဲ့မျှကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းထိုးပြီးကျသွားတာတွေ့ရတယ်လို့ Greenpeace အဖွဲ့ကပြောပါတယ်။ကြောင်မီးသွေးသုံးဆက်မှုကိုတရုတ်ကပထမဆုံးစပြီးလျှော့ချတာဟာ2014မှာဖြစ်ပြီး2015ခုနှစ်ပထမ4လပတ်မှာလည်း8ရာခိုင်နှုန်းလျှော့ချလိုက်တဲ့အတွက်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်း5ရာခိုင်နှုန်းလျော့ကျသွားတယ်လို့ဆိုပါတယ်။ဒီလိုရော့သွားတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏဟာဗြိတိန်တနိုင်ငံလုံးတစ်နှစ်စာထုတ်တန်းနဲ့ညီတာမို့ကမ္ဘာကြီးပူနွေးမှုကြောင့်ပြောမယ်ဆိုရင်ကျယ်ပြောကြီးမားလာတဲ့တရုတ်နိုင်ငံကအခေယာကျနေတယ်လို့နိုင်ငံတကာကြောင်မီးသွေးဈေးကွက်မှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။ဒီနေရာမှာကြောင်မီးသွေးအတုံးကိုလျှော့ချတာဟာတရုတ်နိုင်ငံရဲ့ဖန်လုံအင်တန်းကိုထုတ်လွှတ်မှုလျှော့ချဖို့အတွက်ကြိုးစားတဲ့ယာယီလုပ်ရလားသူရဲ့စွန့်ရင်သုံးဆက်တဲ့ပုံစံကိုလုံးဝပြောင်းပြစ်ဖို့အတွက်ကြိုးစားမှုတစ်ခုလားဆိုတာကိုဝေခွဲလို့မရဘူးလို့စွန့်ရင်ဆိုင်ရာစောင့်ကြည့်လေ့လာတဲ့ပညာရှင်တွေကပြောပါတယ်။သူတို့အခုလိုပြောရတဲ့အကြောင်းကလည်းတရုတ်ရဲ့စွန့်ရင်ဆိုင်ရာစဉ်းစားရတွေကြောင့်ပါ။အော့စလိုတက္ကသိုလ်သုတေသနပညာရှင် Glenn Peters ကတရုတ်နိုင်ငံကထုတ်ပြန်တဲ့ကြောင်မီးသွေးသုံးဆက်မှုပြကိန်းဂဏန်းတွေမှာရေရာမှုမရှိဘူးလို့ပထမထုတ်ပြန်ချက်ကိုနောက်နှစ်သိပ်မကြာခင်မှာပဲတိတိတတ်တာပြန်ပြီးပြောင်းပြစ်လေ့ရှိတယ်လို့ဆိုပါတယ်။1990တုန်းကတရုတ်အစိုးရကတရားမဝင်ခိုးထုတ်နေတဲ့ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ခဲ့တယ်လို့ကြေညာလိုက်တယ်လို့1998ခုနှစ်မှာတနိုင်ငံလုံးတိုင်းတာနဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုရာနှုန်း20ရော့ကျသွားနိုင်တယ်လို့ခန့်မှန်းကြောင်းပြောခဲ့တာပါဒါပေမဲ့လည်းဒီကြောင်မီးသွေးမိုင်းကလေးတွေဟာတကယ်ပိတ်သွားတာမဟုတ်သလိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကလည်းတကယ်လျှော့မချနိုင်တဲ့ဆက်ပြီးတက်နေတာပါတရုတ်နိုင်ငံဟာသူ့ရဲ့တရားမဝင်ကြောင်မီးသွေးမိုင်းအသေးလေးတွေအတော်များများကိုပိတ်ပစ်ဖို့အတွက်2014မနှစ်ကတည်းကစ조사နေတာတွေ့ရပြီးအစိုးရထုတ်ပြန်တဲ့ကြောင်မီးသွေးမိုင်းအရေအတွက်ကိုလည်းအတည်ယူလို့မရနိုင်ပဲဖြစ်နေတာပါလက်ရှိမှာတရုတ်အစိုးရရဲ့2014ကြောင်မီးသွေးအတုံးကျဆင်းလာတာနဲ့ပတ်သက်ပြီးတွေ့ကြတဲ့နောက်တစ်ချက်ကတော့တရုတ်နိုင်ငံမှာစွန့်ရင်အတွက်ရေအားကိုတိုးမြှင့်သုံးလာတာနဲ့စက်မှုလုပ်ငန်းလုပ်ကိုင်မှုတွေလျှော့ချလာတာကြောင့်ဖြစ်နိုင်တယ်လို့ခန့်မှန်းကြပါတယ်2014မှာမိုးများတဲ့အတွက်ရေအားလျှက်စစ်ကိုအရင်ကထက်ပိုပြီးထုတ်နိုင်တာမို့တရုတ်နိုင်ငံရဲ့ကြောင်မီးသွေးသုံးဆက်မှုထက်ဝက်လောက်ရော့ကျသွားတယ်လို့ Greenpeace အဖွဲ့ကခန့်မှန်းပါတယ်။နောက်တစ်ချက်ကတရုတ်နိုင်ငံရဲ့စက်မှုလုပ်ငန်းအရှိန်လျော့ပါလာတာဖြစ်ပါတယ်။နှစ်ပေါင်း30အတွင်းတရုတ်နိုင်ငံမှာတန်မဏိထုတ်လုပ်မှုအနည်းဆုံးအနေထားကိုရောက်နေတယ်လို့ဗီလမင်းထုတ်လုပ်မှုကလည်းပုံမှန်ထက်အတော့ကိုရော့ကျသွားတာပါ။ဒီစက်မှုလုပ်ငန်းတွေအတွက်ကြောင်မီးသွေးသုံးဆက်မှုကပါထက်ဝက်လောက်ကျဆင်းလာတာဟုတ်တရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုအပေါ်တည်ရောက်မှုဟာကြီးကြီးမားမားရှိနေတာဖြစ်ပါတယ်ဒီလိုစက်မှုလုပ်ငန်းကြီးတွေအချိန်နှေးလာတာဟာယာယီဖြစ်နိုင်တယ်လို့လည်းတွေ့ကြပါတယ်ဒါပေမဲ့တရုတ်အစိုးရကအကြီးစားစက်မှုလုပ်ငန်းတွေမလုပ်တော့ဘဲကြောင်မီးသွေးသုံးဆက်မှုရပ်ပစ်ဖို့အတွက်တမင်မူဝါဒတွေချလာတာဆိုရင်တော့ဖန်လုံရင်ထံွေထုတ်လွှတ်မှုဟာတစ်ဆက်တည်းကျဆင်းသွားနိုင်တာပါတကယ်တော့တရုတ်အစိုးရဟာအကြီးစားစက်မှုလုပ်ငန်းတွေနေရာမှာဝန်ဆောင်မှုကိုဦးစားပေးတဲ့စ စီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့အတွက်ပြင်ဆင်နေတာမို့ဒါဟာတရုတ်စွမ်းအင်သုံးဆွမှုအတွက်တည့်ရမှုအများကြီးရှိနိုင်တယ်လို့စွမ်းအင်ဆိုင်ရာတုံ့တက်တဲ့ရိုဒီယမ်အဖွဲ့ကပြောပါတယ်တရုတ်စိုးကစွမ်းအင်စီမံခန့်ခွဲမှုဌာနဆင်းတွေအရတရုတ်နိုင်ငံမှာ2014လျှက်စစ်ဒဏ်အတွက်ကြောင်မီးသွေးနဲ့အတူရေအားလေအားနျူကလ িয়ার နဲ့နေစွမ်းအင်တွေကိုတုံ့ကြပြီးကြောင်မီးသွေးကရေအားနဲ့လေးစားလောက်ပိုးပြီးတုံ့နေတာပါ Clean Energy Tax အဖွဲ့ကအာမန်ကိုဟန်ကတော့တရုတ်နိုင်ငံမှာအသစ်ဆောက်ထားတဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ရုံကရားနဲ့ချီးပြီးရှိနေတာမို့ဒီဆက်ရုံတွေကိုချက်ချင်းပိတ်ပစ်ဖို့အတွက်စူးစမ်းမှာတော့မဟုတ်ဘူးလို့ဆိုပါတယ်မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာအစီရင်ခံစာမှာတရုတ်နိုင်ငံကဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတွေ2015နှစ်ဦးပိုင်းမှာရော့ကျလာတယ်လို့ဖော်ပြထားပြီးဒါဟာတရုတ်ကသူ့စီးပွားရေးတိုးတက်အောင်လှုပ်ဆောင်တဲ့နေလန်ပြောင်းလဲလာတဲ့တစ်စိတ်တစ်ပိုင်းလို့အစီရင်ခံစာပူးတွဲရေးသားသူ Fergus Green ကပြောပါတယ
် What we've seen in the last year or so is that China's coal use has started to fall
လူငါတဲ့ဒီပတ်ဝန်းကျင်အတွင်းမှာကျွန်တော်တို့တွေ့ခဲ့ရတာကတရုတ်မှာကြောင်မီးသွေးသုံးကျသွားတယ်ဆိုတာပါ။နောက်9နှစ်အတွင်းကြောင်မီးသွေးအသုံးအပြောင်းလဲမရှိနိုင်ဘူးလို့ကျွန်တော်တို့ထင်တယ်။ဆက်ပြီးကျသွားနိုင်တယ်ဒါပေမဲ့မပြောင်းမဲလည်းရှိနိုင်တယ်။2020ပြည်နှစ်တွေရဲ့ပထမပိုင်းနှစ်တွေမှာစပြီးတော့ပိုပြီးအခိုင်အမာကျလာပါလိမ့်မယ်
။တရုတ်နိုင်ငံကစွန့်ရင်အတွက်ကြောင်မီးသွေးအဓိကသုံးဆွဲရာကနေအစားထိုးပြည်မြေစွန့်ရင်တွေဖြစ်တဲ့နေနဲ့လေစွန့်ရင်တွေအပြင်နျူကလ িয়ার နဲ့သဘာဝဓာတ်ငွေတွေကိုပြောင်းလဲပြီးသုံးဆွဲနိုင်မှုအတွက်စူးစမ်းနေတာမို့ကမ္ဘာကြီးကိုအရင်ဆက်မှုခင်မတိုင်ခင်အပူချိန်ကထက်1ဒီဂရီဆယ်လ်ဆီယပ်စ်မကျော်အောင်ကုလသမဂ္ဂရဲ့ရည်မှန်းချက်ချလှုပ်ဆောင်မှုတွေအောင်မြင်နိုင်မယ်လို့လည်းပြောပါတယ်။ဂျာမနီနိုင်ငံအယ်မောမှာကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးကနေ2020ပြည့်နှစ်လောရည်မှန်းချက်တွေပြည့်မီဖို့အတွက် G7 နိုင်ငံအားလုံးလုပ်နေတယ်လို့တခြားနိုင်ငံတွေကလည်းတိုက်တွန်းသွားမယ်လို့ပြောဆိုခဲ့တာအတွက် Greenpeace အဖွဲ့က Martin Kaiser ကကြိုဆိုလိုက်ပါတယ်။
Elmo has delivered with the decisions
Almoni la gan ga ni gaba ya thi lu taung le mu twa sa tho pye mye swan yin ni go ya nong pye tong swa bu song pye pye cha ga da mo di ya su ne a le law ma be chaung mi thwe ne yee nan go long sa twa tong bu ma lou taw bu so ra go chin chin le le ti le ba de
a khu lo gaba ji pu ne mu go phie shin bu twa ain ni chan tayau nai gan ne da kwa gaba nai gan a mya pya ga ကြောင်မီးသွေးသုံးဆွဲမှုနဲ့ပတ်သက်ပြီးအရေးတယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံမှာတော့ကြောင်မီးသွေးသုံးဆက်ရုံအသစ်တွေတည်ဆောက်ဖို့အတွက်အာဏာပိုင်တွေကကြိုးစားနေတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့အရေးပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ